ဩဂုတ်လ12ရက်နေ့ဟာကမ္ဘာဆင်းရဲနေ့ဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့တောရိုင်းဆင်တွေကိုဖမ်းဆီးတပ်ဖြတ်ပြီးဆင်အရေးပြားတွေကိုအိမ်နီးချင်းတရုတ်နိုင်ငံဘက်တရားမဝင်တင်ပို့ရောင်းချနေတဲ့အတွက်မြန်မာဆင်မျိုးတုံးမဲ့အန်ဒီရဲ့မြင်မာလာနေပါတယ်။ပဲခူးရိုးမှာ AR မြို့ဝကျွန်းပေါ်နဲ့တနင်္လာရီဒေသတွေမှာရှိနေတဲ့အာရှဆင်တွေမျိုးတုံးမဲ့အန်ဒီရဲ့ရင်ဆိုင်နေရတဲ့အခြေအနေတွေကို American ခြေဆိုင်ဂေဟစနစ်ထိန်းသိမ်းရေးဖွင့်တဲ့ဗြိတိန်ခြေဆိုင်ဆင်ထိန်းသိမ်းရေးအဖွဲ့တွေရဲ့လေ့လာစူးစမ်းတွေ့ရှိချက်တွေကိုဆက်ပြီးတော့တင်ပြကြပါမယ်။ဆင်တွေရဲ့အရေးပြားရောင်းချတဲ့ဈေးကွက်ပေါ်ပေါက်လာတာလွန်ခဲ့တဲ့3လနှစ်ကဖြစ်ပြီးအရင်ကဆင်တွေရဲ့အစွဲတွေကိုဖျက်ယူရောင်းချတဲ့အခြေအနေထက်အလွန်ဆိုးရွားတယ်လို့စူးစမ်းလေ့လာသူတွေကဆိုပါတယ်။ဆင်တွေရဲ့အရေးပြားကိုဗရမညာအယောင်လက်ဝဲယဒနာအဖြစ်ပြုလုပ်ရောင်းချတာဆက်နဲ့အမှုတ်ဖြစ်အောင်ကြိတ်ပြီးဈေးဝအဖြစ်သုံးဆွဲလာတာစားတဲ့ဈေးကွက်တက်ကြီးမားလာနေတာကြောင့်မြန်မာနိုင်ငံမှာကြမ်းရှိတဲ့ဆင်အကောင်ကြီး2000လောက်ဟာဆင်ဖန်သမားတွေရဲ့အန်ဒီရကိုအကြီးအကျယ်ရင်ဆိုင်နေရပါတယ်။ဆင်တွေရဲ့အရေးပြားတွေကိုလှီးဖြက်ယူဖို့ဆင်ဖန်သမားတွေကအထီးအမှအကောင်ပေါက်မရွေးဖန်စီတက်ဖြတ်နေတဲ့လက်ရှိနှုံထောက်ကိုမတားဆီးနိုင်ဘူးဆိုရင်မြမတော်ရိုင်းဆင်တွေဟာအနှစ်60လောက်အတွင်းကွယ်ပြောက်သွားဖို့ရှိကြောင်းအမေရိကန်ပြည်ထောင်စုအခြေစိုက် Smithsonian ဂေဟစနစ်ထိန်းသိမ်းရေးအဖွဲ့ညွှန်ကြားမှု Peter Limegerber ကပြောပါတယ်သူတို့အဖွဲ့အနေနဲ့2014ခုနှစ်ကမြန်မာနိုင်ငံမှာတဘာဝပတ်ဝန်းကျင်နဲ့ဆင်တွေထိန်းသိမ်းရေးအတွက်စတင်လေ့လာကူညီရာကနေဆင်တွေဖမ်းဆီးတပ်ဖြတ်ခံရတာကိုမျှော်လင့်မထားဘဲခြေရာခံတွေ့ရှိခဲ့ကြောင်းအခုလိုပြောပါတယ
် Yeah it actually was a huge shock so we were following these elephants with our collars
တကယ်တမ်းအလွန်ကိုတုန်လှုပ်စရာကောင်းပါတယ်ဆင်တွေရဲ့လက်ဘင်းမှာသူတို့ကိုခြေရာခံနိုင်ဖို့ကျွန်တော်တို့ချိတ်ဆွဲပေးထားတဲ့ GPS လေဘတ်တွေရဲ့နောက်ကိုလိုက်လံစူးစမ်းရင်းကနေသူတို့ပျောက်ပျောက်သွားတယ်ဆိုတာကျွန်တော်တို့သတိထားမိလာပါတယ်။သူတို့ရဲ့လေဘတ် GPS ကိရိယာတွေအလုံးမလုံတော့ဘူးဆိုရင်စင်တွေပျောက်သွားလို့ဖြစ်ပါတယ်။လေဘတ်ချိတ်ဆွဲထားပြီးတဲ့စင်19កောင်တွေက5កောင်ဟာဖမ်းဆီးတပ်ဖြတ်ခံလိုက်ရတာကိုကျွန်တော်တို့တွေ့ခဲ့ရပါတယ်။နောက်ပျောက်သွားတဲ့စင်2កောင်လည်းရှိပါတယ်။အဲ့ဒီစင်2កောင်လည်းဖမ်းဆီးတပ်ဖြတ်ခံရတာဖြစ်နိုင်ပါတယ်။သူတို့မပျောက်ခင်အချိန်အထိသူတို့လှုပ်ရှားမှုကိုကျွန်တော်တို့ခြေရာခံနိုင်ခဲ့တဲ့အချက်လက်တွေအရာဖမ်းဆီးတပ်ဖြတ်ခံရတာဖြစ်ဖို့များတယ်ဆိုတာပြနေပါတယ်။နောက်ဆုံးကျွန်တော်တို့တွေ့ရှိချက်အရအကျယ်ဝန်းပမာဏအားဖြင့်ခရိုင်နေမြီလောက်ပဲရှိတဲ့နေရာတစ်ခုတည်းမှာတင်စင်ကောင်ရေစုစုပေါင်း45ကောင်တပ်ဖြတ်ခံခဲ့ရပါတယ
်။ဒါ့အပြင်မြမအစိုးရကတည်တံ့ပြုစုထားတဲ့အစီရင်ခံစာအရ2016ခုနှစ်အတွင်းစင်ပေါင်း25ကောင်ဖမ်းဆီးတပ်ဖြတ်ခံခဲ့ရတယ်လို့ဆိုပါတယ်။ဒီအရအတွက်အားလုံးပေါင်းလိုက်မယ်ဆိုရင်2010ကနေ2014ခုနှစ်အတွင်းအသက်ခံရတဲ့အရေးအတွက်နဲ့နှိုင်းရှင်ရင်အစာပေါင်းနှစ်ဆလောက်တိုးမြင့်လာတာတွေ့ရပါတယ်။အခုလိုစင်ရဲ့အရေးပြားဈေးကွက်တက်ဖြစ်လာတာနဲ့ပတ်သက်လို့2012ခုနှစ်ကလေးကစတင်စုံစမ်းနေတဲ့ဒီတိတ်အခြေစိုက်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးစောင့်ကြည့်ရေးအဖွဲ့ဖြစ်တဲ့ Elephant Family ရဲ့အမှုဆောင်ညွှန်ကြားရေးမှူး Belinda Stewart Cox ကအခုလိုပြောပါတယ်
And a lot of the buyers like to buy the original skin.
ဆင်အရေးပြားစစ်ကထူးခဲလေးလံပြီးဝယ်သူတွေကဆင်အရေးပြားစစ်မစစ်သူတို့ကိုယ်တိုင်သိရအောင်ဒီလိုအရေးပြားမျိုးကိုပဲဝယ်ကျင်ကြပါတယ်ဒီအရေးပြားတွေကိုအန်စာတုံးပုံအရွယ်လှီးဖြတ်ပြီးအချောက်ခံပါတယ်ပြီးမှပရီးလုံးရအောင်ဆက်နဲ့ပုံသွင်းယူပါတယ်အရေးပြားတွေမှာတွေးတွေရှိနေတော့ဒီဆင်အရေးပြားပရီးလုံးကဗရမားရောင်လိုဖြစ်နေတာပါဒါကိုဆွဲကြိုးလိုလက်ကောက်လိုလောက်ကြပါတယ်
ဆင်အရေးပြားကိုအဓိကဝယ်ယူတဲ့ဈေးကွက်ကတရုတ်နိုင်ငံကဖြစ်တယ်လို့လည်းသူကဆိုပါတယ်။အရင်ကဆင်ဆွယ်လောက်ပဲဝယ်ယူကြတဲ့အတွက်ဆင်ဖန်းသမားတွေဟာအဆွဲရှိတဲ့ဆင်ထီးတွေကိုပဲပိတ်မှတ်ထားဖမ်းဆီးကြတာဖြစ်ပါတယ်။အခုတော့ဆင်အရေးပြားကိုလက်ဝဲယဒနာဆေးဝါးတွေဖြင့်ပြုလုပ်ရောင်းချလာတဲ့အတွက်ဆင်မှန်သမျှဖမ်းဆီးတက်ဖြတ်လာတာကြောင့်ဆင်အရေးပြားဝယ်ယူသုံးဆွဲသူတွေကိုအသိပညာပေးဖို့လိုအပ်လာကြောင်း Peter Limegerber ကပြောပါတယ်။Smithsonian ဂေဟစနစ်ထိန်းသိမ်းရေးအဖွဲ့အနေနဲ့လည်းပဲခူးရိုးမှာအေဝရီမြို့ဝကျွန်းပေါ်နဲ့တနင်္လာရီဒေသမှာရှိတဲ့တောရိုင်းဆင်တွေထိန်းသိမ်းရေးမှာပူးပေါင်းကူညီနေတာဖြစ်ပါတယ်